ဂျပန်နိုင်ငံသားရဲ့ဝင်ဂျေဟာတီတီလင်္ကာနိုင်ငံကိုရောက်ရှိနေပြီးတီတီလင်္ကာနိုင်ငံဟာအိန္ဒိယသမုဒ္ဒရာအတွင်းမဟာဗျူဟာကျတဲ့နေရာမှာရှိတဲ့အတွက်ဂျပန်ဥဆောင်တဲ့ပူးပေါင်းဆောင်ရွက်ရေးအစီအစဉ်အတွင်းတီတီလင်္ကာကိုအဓိကကျတဲ့မဟာမိတ်နိုင်ငံဖြစ်လက်တည်သွားမှာဖြစ်ကြောင်းနဲ့လုံခြုံရေးနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်သွားမယ်လို့စနေနေ့တုန်းကကိုလံပိုမြို့တော်မှာတီတီလင်္ကာနိုင်ငံသားရဲ့ဝင်ဂျီနဲ့တွေ့ဆုံအပြီးမှာဂျပန်နိုင်ငံသားရဲ့ဝင်ဂျီကပြောဆိုခဲ့တာဖြစ်ပါတယ်ဂျပန်ဥဆောင်တဲ့ပူပေါင်းဆောင်ရွက်ရေးအစီအစဉ်ကိုဝန်ကြီးချုပ်ဖူမီယိုကီရှိတာကမတ်လအတွင်းကျင်းပခဲ့တာဖြစ်ပါတယ်။ဂျပန်ဥဆောင်တဲ့အစီအစဉ်အရစီးပွားရေးဖွံ့ဖြိုးတိုးတက်မှုပင်လယ်ပြင်လုံခြုံရေးကမ်းခြေဆောင်သင်္ဘောတွေနဲ့အခြားအခြေခံအစားအဦးတွေအတွက်ဂျပန်ကပူပေါင်းဆောင်ရွက်တော်မှာဖြစ်ပါတယ်။တီတီလင်္ကာနိုင်ငံဟာနိုင်ငံခြားကျွေးမြီဒေါ်လာ58ဘီလီယံတင်ရှိနေပြီးစီးပွားရေးအတက်အကျအတဲ့ကြောင့်ပြီးခဲ့တဲ့နှစ်ထဲတုန်းကနိုင်ငံရေးမတည်မငြိမ်ဖြစ်ကတမရဂௌတာပါယာအစိုးရပြုတ်ကျခဲ့ပါတယ်ကျွေးမြေတွေက10ရာခိုင်နှုန်းဟာတရုတ်ကိုပြန်ဆက်ရမှာဖြစ်ပြီးတရုတ်ကကျွေးမြေပြန်ဆက်ဖို့ကို2နှစ်ရွှေဆိုင်းပေးထားပါတယ်ဂျပန်ဟာတီတီလင်္ကာကိုချင်းွေအများဆုံးထုတ်ချေးတဲ့နိုင်ငံဖြစ်ပါတယ်တီတီလင်္ကာနိုင်ငံသားရေးဝင်ကြီးနဲ့သမ္မတတို့ကဂျပန်အနေနဲ့ရခိုင်ရှိပြီးသားစီမံကိန်းတွေအတွက်ရင်းနှီးမြှုပ်နှံမှုတွေပြန်လည်စတင်ဖို့နဲ့နောက်ထပ်ရင်းနှီးမြှုပ်နှံမှုအသစ်တွေလှုပ်ဆောင်ဖို့ဖိတ်ခေါ်ပါတယ်ဂျပန်ဟာဆယ်စုနှစ်ပေါင်းများစွာတီတီလင်္ကာရဲ့အများဆုံးအလူရှင်နဲ့ရင်းနှီးမြှုပ်နှံသူဖြစ်ပေမဲ့2019ခုနှစ်ကတည်းက2019ခုနှစ်ထဲတုန်းကယထာလန်စီမံကိန်းကိုတမရဂௌတာပါယာကတစ်ဖက်သက်ပဲဖြစ်ပြီးနောက်နှစ်နိုင်ငံဆက်ဆံရေးအဆင်မပြေဖြစ်နေကြတာဖြစ်ပါတယ်